တရုတ်နိုင်ငံမှာနှစ်ရက်အတွင်းဒုတိယအကြိမ်မြောက်ဖြစ်နေအသေးအပြတ်အများဆုံးတပ်တူရင်းပောက်ကွဲမှုထပ်မံဖြစ်ပွားခဲ့တာမို့တရုတ်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေကြပါတယ်။တရုတ်နိုင်ငံစီရွှန်းခေမှဆင်းနေနေကကြောင်မီသွေးတပ်တူရင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာမို့တပ်တူရင်းလှုပ်သား28ဦးသေဆုံးခဲ့ရပါတယ်။ကြောင်မီသွေးတွင်တူသမား82ဦးကိုကယ်ထုတ်နိုင်ခဲ့ပြီးအဲ့ဒီထဲက6ဦးတက်မနေဒဏ်ရာအပြင်းထန်ရရှိခဲ့တယ်လို့ဒါဇင်နဲ့ချီးပြီးထိခိုက်ဒဏ်ရာရရှိမှုခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။တောက်ကြံတွေကလည်းကြောင်မီသွေးမိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားရာကနေသေဆုံးသူ12ဦးရှိခဲ့ပါတယ်။တောက်ကြံနဲ့ပောက်ကွဲမှုကတော့ဂွေကျိုးခရိုင်နားမှာဖြစ်ပွားခဲ့တာပါ။တရုတ်နိုင်ငံမှာရှိတဲ့တပ်တူရင်းလုပ်ငန်းတွေဟာကမ္ဘာမှာလူသေးပြောက်အများဆုံးလုပ်ငန်းတစ်ခုဖြစ်ပါတယ်။